မင်္ဂလာမနက်ခင်ပါရှင်ပြည်ဝင်မေဝီကန်တန်ရဲ့နွေမာလာဆက်ရှိရဲ့တနင်္ဂနွေနေ့မနက်ခင်မြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်အခုထုတ်လွှင့်မဲ့မနက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုကျမတို့ကထုတ်လွှင့်နေတဲ့လိုင်းဒိုမီတာ24 30နဲ့40အပြင်လိုင်းလက်မီတာ190 kHz 1509ကနေလည်းဖမ်းယူနားဆင်လို့ရပါတယ်ရှင်အခုထုတ်လွှင့်ပေးမှာကတော့စနေနေ့ညပိုင်းကတင်ဆက်ခဲ့တဲ့ဓာတ်ရိုက်လီလာအစီအစဉ်ဖြစ်ပါတယ်အခုလာမဲ့တနင်္လာနေ့မြန်မာနိုင်ငံကိုရောက်လာမဲ့အမေရိကန်သမ္မတဥဘာမားရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံအထက်ဘာတွေမျှော်လင့်လို့ရမလဲဆိုတာတွေကိုဆွေးနွေးထားတာပါစနေနေ့ညပိုင်းထုတ်လွှင့်ချက်ကိုနားဆင်ခွင့်မရလိုက်တဲ့သူတွေပြန်လည်နားဆင်နိုင်ပါတယ်ကုသညူကစီစဉ်တင်ဆက်ထားတာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒဲအလီလိုက်စီစဉ်စနေညပိုင်းဒဲအလီလိုက်စီစဉ်ကနေတော့ကြိုးဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့သမ္မတဥဘာမားခီးစဉ်နဲ့သက်ဆိုင်ပါတယ်။သမ္မတဥဘာမားဟာဆိုလို့ရှိရင်အခုဒီလာမဲ့တရင်းလာနေမှာမြန်မာနိုင်ငံကိုနိုင်ပိုင်းကြာရောက်ရှိမှာဖြစ်ပါတယ်။ဒီရောက်ရှိတဲ့ခီးစဉ်အတွင်းမှာပဲပထမဆုံးမြန်မာသမ္မတဥသိန်းစိန်နဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာတွေ့ပါလိမ့်မယ်။ပြီးလို့ရှိရင်ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့နေအိမ်မှာတွေ့ပါလိမ့်မယ်။နောက်တော့ထူးခြားခြားပေါ့ဒီရန်ကုန်တက္ကသိုလ်မှာသမ္မတကနေပြီးတော့မြန်မာပြည်သူတွေကိုမိကွန်းပြောကြားဖို့ရှိနေပါတယ်။ဒါဟာတမိုင်းဝင်အခြေအနေတစ်ရပ်ပါ။ဒါကြောင့်မလို့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဟိုဒီပေါ်မှာတုံ့ပြန်သူတွေလည်းအမျိုးမျိုးရှိပါတယ်ဒီဟာဆော်လွန်သေးတယ်ဆိုတုံ့ပြန်တာရှိပါတယ်ဒါဒီလာဖို့တင့်ပြီဆိုပြီးတော့အမြင်တွေလည်းရှိပါတယ်ကျွန်တော်တို့ဘက်ကလည်းမြန်မာနိုင်ငံအနေနဲ့ကောဘာတွေများမျှော်လင့်နိုင်မလဲဒီအကြောင်းဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်ဒီအဓိကပေါင်းဆွေးနွေးပေးဖို့အတွက်ဆိုတော့ပုဂ္ဂိုလ်3ကိုဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့ဒီမြန်မာနိုင်ငံကဒီစီးပွားရေးနဲ့လူမှုရေးတိုးတက်ဖွံ့ဖြိုးရေးဌာနကညွှန်ကြားရေးမှူးဦးတင်မောင်တန်းရှိပါတယ်လေလိုင်းပေါ်မှာရောက်နေပါပြီနောက်တစ်ဦးကတော့ APP နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်းတွဲဘက်တင်မှုကိုပိုကြီးရှိပါတယ်နောက်ဆုံးတစ်ဦးကတော့ကုကျော်လင်းဦးပါကုကျော်လင်းဦးကတော့ရန်ကုန်မြို့မှာရှိပါတယ်နိုင်ငံရေးသိပ်ပံနဲ့မဟာဝိဇ္ဇာဘွဲ့ရထားတဲ့သူပါကျွန်တော်ဆရာဦးတင်မောင်တန်းအရင်ဆုံးမေးချင်ပါတယ်ခင်ဗျာဆရာဦးတင်မောင်တန်းကြားရမယ်ထင်ပါတယ်ဆရာဦးတင်မောင်တန်းကသမားဥပမာအခုလာမယ်နိုင်ပိုင်းတွင်းကြမယ်ဒါပေမဲ့ထူးခြားခြားရန်ကုန်တက္ကသိုလ်မှာလည်းမေကွန်ပြောဖို့ရှိပါတယ်ကျွန်တော်တို့သမားဥပမာဒီခီးစဉ်နဲ့ပတ်သက်လို့ပေါ့ခဏဦးကျွန်တော်မေးချင်တာဆရာဦးမြန်မာနိုင်ငံဘက်ကဘာများကျွန်တော်တို့ဘက်ကမျှော်လင့်စရာများရှိလဲခင်ဗျာ
ကျွန်တော်တို့ဘက်ကအများကြီးမျှော်လင့်စရာရှိပါတယ်သူတပြင်းเนาะအမေရိကန်နိုင်ငံကအကူအညီတွေနောက်တစ်ခုကုန်သွယ်မှုကိစ္စတွေနောက်တစ်ခုနိုင်ငံသားရေးဆက်ဆံရေးမှာကျွန်တော်တို့နိုင်ငံတကာတဲကိုပြန်လည်ဝင်ဆောက်အောင်လုပ်တဲ့သဗ္ဗဥဒိသိန်းနဲ့ပြည်ရင်ကြောင်းလေးသမားတွေရဲ့မူဝါဒပေါ့အဲ့ဒီမူဝါဒအောင်မြင်ဆိုလဲအများကြီးအရေးကြီးပါတယ်ဒါပြင်ကျွန်တော်တို့မြန်မာနိုင်ငံတိုးတက်ဖို့လားလားအများကြီးတယ်လို့သိနေရတယ်ဒါပေမဲ့လို့အဲဘလို့လာလာလဲဆိုတော့တိကျတဲ့အစီအစဉ်တွေကိုကျွန်တော်တို့အကောင့်ထဲပို့ရေးပေါ့နော်အဲဒါတွေတက်လည်းအများကြီးထောက်ကူရနိုင်နေတယ်လို့ကျွန်တော်တော့အဲလိုထင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့တနည်းအားဖြင့်အင်ပီရောကနေပြီးတော့အင်ပီရောရရှိတွေကနေပြီးတော့တမရဥပမာခီးစင်နဲ့ပတ်သက်လို့တို့စဉ်းစားချက်တွေတို့ပြောသွားပါတယ်အဓိကစဉ်းစားမှုနှစ်ခုရှိတယ်ပေါ့ပထမတစ်ခုကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စပါနောက်တစ်ချက်ကတော့ထူးခြားခြားမြန်မာနိုင်ငံဟာဒေသတွေမှာမဟာဗျူဟာကျတယ်ဆိုတဲ့စဉ်းစားချက်ပါဆိုလိုတာကမြန်မာနိုင်ငံဟာရှေ့အာရှနဲ့တောင်အရှဒေသကိုချိတ်ဆက်ပြီးထားတဲ့နေရာဖြစ်တယ်နောက်တစ်ခုကပစိဖိတ်သမုဒ္ဒရာအိန္ဒိယသမုဒ္ဒရာနဲ့ထိစပ်နေတဲ့နိုင်ငံဖြစ်တယ်ဒီလိုအနေအထားမျိုးမှာမြန်မာနိုင်ငံဟာသဘောပတ်ဝန်းကျင်ရောစီးပွားရေးရောအလားအလာခေါင်းနေရှိတယ်ဆိုတဲ့သုံးသပ်ချက်ရှိပါတယ်ခင်ဗျအဲ့တော့အမေရိကန်ဘက်ကလည်းစဉ်းစားတဲ့အခါမှာဒါကိုများအကဲပို့နေလားအခုတမောင်တန်းဘယ်လိုမြင်ပါလဲ
အဲကျွန်တော်ထင်တယ်အကဲမပို့ဘူးလို့ထင်တယ်လက်ရှိဖြစ်ပေါ်နေတဲ့ထိုးတဲ့မှုရပါတော့။ဘာကြောင့်လဲဆိုတော့21ရာစုဟာဒီအာရှရဲ့ရာစုဖြစ်တယ်လို့ကျွန်တော်တို့သိညာရှင်တော်တော်များများလည်းခံမှန်းထားကြတယ်အဲ့ဒါမို့လို့လေအမေရိကန်ရဲ့21ရာစုဟာအာရှရဲ့21ရာစုနဲ့ဆက်ဆက်နေတယ်ဆိုပြီးတဲ့ဆိုတဲ့အမြင်တွေကဒီအမေရိကန်နိုင်ငံရဲ့မူဝါဒဆက်မှတ်တဲ့အခါမှာလည်းလွှမ်းမိုးလာတာတွေ့ရတယ်ဒီအဲ့ဒီတည်းမှာမြန်မာနိုင်ငံနောက်ဆုံးဒီမိုကရေစီဖြစ်ဖို့တိုးတက်ရေးတောင်းတာပဲကြီးကြီးစီးပွားရေးဖြစ်ဖို့တိုးတက်မှုတောင်းတာပဲကြီးကြီးစိတ်ဝင်စားစရာကောင်းတဲ့အလားအလာရှိတဲ့ရေငန်ပြေငန်တွေလည်းရှိနေတဲ့နိုင်ငံတော်နိုင်ငံဖြစ်နေတယ်အဲ့ဒါကြောင့်မို့ခုနအမေရိကန်နိုင်ငံဘက်ကဒီမှာအဲ့ဒီလိုအလားအလာရှိတယ်လို့ထင်နေတာကတော့မမှားဘူးလို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ကျွန်တော်နောက်တစ်ဦးကျွန်တော်မေးချင်ပါတယ်ကုဘိုကြီးပါကုဘိုကြီးရဲ့ဒီလူခွင့်လှုပ်ရှားသူတော်များများကတော့ဒီသွားမဲ့ခီးစဉ်ကဆောလုံးသေးရလို့မြင်ပါတယ်ကုဘိုကြီးရောဘယ်လိုယူဆပါလဲခင်ဗျာ
။ဟုတ်ပါတယ်ကျွန်တော်တို့အနေနဲ့ကလည်းနည်းနည်းဆောတယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီသမရဥပမအနေနဲ့ကသူ့ရဲ့အကျိုးစီးပွားသူ့ပါတီရဲ့အကျိုးစီးပွားသူ့နိုင်ငံရဲ့အကျိုးစီးပွားတွေအတွက်ဒီလိုဆုံးဖြတ်တာကိုကျွန်တော်တို့တစုံတရာနားလည်နိုင်ပေမဲ့မြန်မာနိုင်ငံအခြေမြန်မာနိုင်ငံဘက်ကနေပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့လူ့ခွင့်အခြေအနေတွေကတိုးတက်မှုမရှိသေးဘူး။ဟိုမှာအမေရိကန်အစိုးရကမြန်မာနိုင်ငံရဲ့လူ့ခွင့်အခြေအနေတွေပတ်သက်ပြီးတော့နိုင်ငံတကာမှာရောကုလသမဂ္ဂမှာရောတော်တော်လေးကိုပြင်းပြင်းထန်ထန်နဲ့ထဲထဲဝင်ဝင်ထောက်ခံခဲ့တဲ့ထောက်ပံ့ပေးခဲ့တဲ့နိုင်ငံဖြစ်တယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးချိုးဖောက်မှုအခြေအနေတွေဆိုးဝါးနေတာကြောင့်အထူးသဖြင့်မြန်မာအစိုးရကနေပြီးတော့လူ့ခွင့်ရေးအခြေအနေတွေဆိုးဝါးနေတာကြောင့်ဒီဆန်းရှင်းဆိုတာကိုလုပ်ခဲ့တာမျိုးတွေရှိတယ်။ အဲ့ဒီဆန်းရှင်းအတိအကျကမြန်မာနိုင်ငံမှာလူခွင့်ချင်းတွေတိုးတက်လာဖို့ဖြစ်တယ်။ဒါပေမဲ့အခုချိန်ဒီမြန်မာနိုင်ငံမှာလူခွင့်ချင်းတွေတိုးတက်လာတာမရှိသေးဘူး။ရခိုင်ဘက်မှာလည်းဒီအဖမ်းစီတွေအများအများရှိနေတယ်၊ကချင်ဘက်မှာလည်းအဖမ်းစီတွေအများအများရှိနေတယ်၊ပြည်တွင်းစစ်ဆိုတာလည်းဖြစ်နေသေးကြရှိတယ်။အဲ့လိုပဲနိုင်ငံရေးအကျဉ်းသားတွေလွတ်လာတာကိုမရှိသေးဘူး။လွတ်လာတာလည်းကျွန်တော်တို့မတွေ့ရသေးဘူး။ဘလို့ကကြတော့ဒီလိုအမေရိကန်ဘက်ကချမှတ်ထားတဲ့တောင်းဆိုချက်တွေမရဘဲနဲ့အခုချိန်မှာဘဝပြူတော်လေတာမြန်မာအစိုးရကိုလိုရာထက်ပိုပြီးပေးနေသလားလို့ကျွန်တော်တို့ကတော့အဲ့လိုမျိုးထင်နေပါတယ်။
ဟုတ်ကဲ့ဒါပေမဲ့ဟိုတနေ့ကအင်ဂျီရောရရှိတယ်ပြောတဲ့ထဲမှာတော့မြန်မာအစိုးရဟာအခုချိန်မှာအပြောင်းလဲမှုတွေကတော့သူတို့ပြောပါတယ်လိုရာတွေများရှိသေးတယ်ဒါပေမဲ့အစပိုင်းပဲရှိသေးတယ်ဒါပေမဲ့ right over ပေါ့လမ်းကြောင်းမှန်ပေါ်ရောက်နေပြီအဲ့တော့လမ်းကြောင်းမှန်ပေါ်ရောက်နေတဲ့အချိန်ဒီမှာဒီလိုအချိန်ဒီမှာအမေရိကန်နေနဲ့ဒါကိုအားပေးဖို့အခွင့်အလမ်းကိုလက်မလွတ်ချင်ဘူးဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာအမေရိကန်ဘက်ကစဉ်းစားတာပေါ့နော်ဒီပေါ်မှာကုပ္ပိုလ်ကြီးဘယ်လိုမြင်လဲ
တကယ်တမ်းကျတော့ကျွန်တော်တို့အခြေခံအမေရိကန်ကနေပြီးတော့အခြေခံလိုအပ်ချက်တွေပေါ့မြန်မာနိုင်ငံပြည်တွင်းပြောင်းလဲရေးအတွက်အခြေခံလိုအပ်ချက်တွေကိုချမှတ်ထားပြရဖြစ်တယ်အဲ့ဒီအခြေခံလိုအပ်ချက်တွေတချို့ကိုတော့ရတာရှိတယ်ဒါပေမဲ့လုံလောက်တဲ့အခြေအနေမျိုးကိုကျွန်တော်တို့မတွေ့ရသေးဘူးဥပမာမြန်မာနိုင်ငံကနောက်ကျောင်းပြန်မလှည့်ပါဘူးလို့အခုချိန်ကြီးဘယ်သူမှအားမကန်နိုင်သေးဘူးဥပမာဒေါ်သက်စကြီးဟိုမနေ့တနေ့ကပဲဒီအိန္ဒိယဘက်မှပြောခဲ့တာရှိတယ်အခု2015ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲကတကယ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့လိုတယ်။အဲ့တော့ဒီလိုမျိုးဖွဲ့စည်းပုံအခြေခံကိုပြင်ဖို့အလားအလာဆိုတာလေဒီသမ္မတဘက်ကရောဒီကာကွယ်ရေးဥပဒေချုပ်ဘက်ကရောအခုချိန်ကြီးအလားအလာမျိုးကိုကျွန်တော်တို့တွေ့ရတာမျိုးမရှိသေးဘူး။အဲ့ဒီအချိန်မှာပဲဒီစစ်တပ်နဲ့ဒီအာဏာပိုင်တွေကနေပြီးတော့လူ့ခွင့်ချုပ်ဖို့မှုတွေကအလွန်အကျွံ့ဖြစ်နေတာရှိတယ်။ဒါတွေကချက်ချင်းချက်တက်ဖို့လိုပါတယ်။သူဘော်ဒီဘော်အခြေခံဥပဒေကိုပြောင်းလဲရတာဒုတိယအဆင့်ပေါ့လက်တလုံးအဆင့်ကတော့ဒီလူခွင့်ချိုးဖောက်မှုတွေကိုတကယ်ကိုရပ်တန့်ဖို့လိုတယ်အဲ့ဒီလူခွင့်ချိုးဖောက်တဲ့သူတွေကိုလည်းအရေးယူဖို့လိုတယ်ဒါတွေကိုလုပ်တဲ့အခါမှာကျွန်တော်တို့ကတကယ်ပြုပြင်ပြောင်းလဲရေးစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးကိုလုပ်တယ်လို့ကျွန်တော်တို့ကသတ်မှတ်လို့ရပါပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ကုကျော်လင်းကိုမေးချင်ပါတယ်ကုကျော်လင်းကလည်းဒီတိုင်းပေါ်ရောက်နေပါပြီကုကျော်လင်းကြီးအခုသမရဥပမာလာမဲ့ခီးစဉ်ကုကျော်လင်းကအမြင်ဘယ်လိုရှိလဲခင်ဗျာ
အခုသမရဥပမာဒီမြန်မာနိုင်ငံခီးစဉ်ကကျွန်တော်အနေနဲ့ပြောရမယ်ဆိုတော့ဒီမြန်မာနဲ့အမေရိကန်ဆက်ဆံရေးမှာအင်တန်ဆိတ်လုံရှားစရာကောင်းတဲ့အနေအထားမျိုးရှိနေပါလေဆိုတော့အခါကျတော့ကျွန်တော်တို့ဒီနောက်တစ်ခုကဒီအိုဘားမားရဲ့ဒီဒုတိယကျင်းရွေးကောက်ပွဲအပြီးမှာလာတဲ့အာရှခီးစဉ်ထဲမှာဟိုတွားရောက်လက်သက်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာပါဝင်နေတာကဒါထူးခြားမှုတစ်ခုလို့လည်းမြင်ပါတယ်အဲ့တော့လွန်ခဲ့တဲ့ဒီ56လလောက်ကနေကဒီဗီယက်နမ်နိုင်ငံကသမ္မတအိုဘားမားကိုလာလေဖို့ထိတ်ခေါ်ထားတဲ့ပြိဿပို့ထားပြီးပြီလို့နိုင်ငံကသတင်းတွေမှာကျွန်တော်တွေ့ရပါတယ်ဒါပေမဲ့ဒီအိုဘားမားရဲ့ခရီးစဉ်ထဲမှာဗီယက်နမ်ကိုမသွားဘဲနဲ့ဒီကမ္ဘောဒီးယားကိုလာတဲ့ခရီးစဉ်မှာရေထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကိုထည့်သွင်းပြီးတော့မှလာတဲ့အတွက်ဒါဟာကျွန်တော်တို့ဒီအိုဘားမားရဲ့နိုင်ငံရေး policy ထဲမှာမြန်မာနိုင်ငံဟာရေးပါတဲ့အနေအထားတစ်ခုမှရှိနေတယ်ဆိုတဲ့ဟာကိုသက်သေပြတဲ့သဘောရှိတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကုချုံလင်းကိုကျေးဇူးပါကျွန်တော်လေးလိုင်းပေါ်မှာတော့ရှင်တော်များရောက်နေပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးခြင်းနဲ့လူတော်များများတွေ့ရပါတယ်ဒါပေမဲ့ကျွန်တော်တို့အားလုံးတော့ခေါ်နိုင်မှာမဟုတ်ပါဘူးအရင်ဆုံးကျွန်တော်ဦးလာမြင့်လေးလိုင်းပေါ်မှာရှိပါတယ်ဦးလာမြင့်ကြားမယ်ထင်ပါတယ်ခင်ဗျဟုတ်ကဲ့ဦးလာမြင့်ကြားပါလားဦးလာမြင့်ကတော့ညီညွတ်တော် Democratic Party UDP ရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဦးလာမြင့်ကြားမယ်ထင်ပါတယ
်ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးလာမြင့်ရဲ့အမြင်ဆွေးနွေးပေးပါခင်ဗျသမ္မတဥဘာမားခီးစဉ်ဘယ်လိုများယူဆပါလဲ
သမ္မတဥဘာမားရဲ့ပထမတက်တန်းတော့ကသူဗမာပြည်ကိုအရင်ဆုံးကသမ္မတတွေနဲ့မတူတဲ့ဆက်ဆံရေး policy အစ်စ်ချတယ်ပေါ့နော် engagement policy တီချတယ်အရင်သမ္မတတွေတုန်းကတော့ဗမာပြည်ကို isolation လုပ်ထားတဲ့ policy ပေါ့နော်အဲ့တော့အခုသမ္မတဥပမာဒုတိယပြတန်းမှာလည်းပဲသူ့ရဲ့ engagement policy ကိုသူဆက်ပြီးတော့ develop လုပ်တဲ့သဘောပါပဲဒါကျွန်တော်အဲ့လိုပဲမြင်ပါတယ်အဲ့ဒီလိုလုံးမှလည်းပဲကျွန်တော်တို့နိုင်ငံဟာကမ္ဘာနဲ့ပြန်ပြီးတော့ကမ္ဘာဈေးကွက်ကြီးတွေမှာပြန်ဝင်လာပြီးတော့ကျွန်တော်တို့ဒီမှာရှိတဲ့ခေတ်နောက်ကျနေတဲ့ institution တွေရောပြည်သူလူထုတွေရောအကုန်ပြန်ပြီးတော့လမ်းဆန်းပြီးတော့ခင်မီတိုးတက်လာမယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်သမ္မတကြီးရဲ့ခီးစဉ်ကိုကျွန်တော်အပြင်ကြိုးဆိုပါရစေ
။ဟုတ်ကဲ့။ဦးလာမြင့်စိတ်ထဲမှာရောဒီကိစ္စကဆောလွန်သေးတယ်။နောက်တစ်ဖက်မှာအစိုးရကိုတိတ်များထောက်ခံပေးသလိုဖြစ်မလား။စိုးရင်စိတ်ကရှိပါလား
။အဲ့လိုတော့ကျွန်တော်ယူခင်ဗျာဘာလို့လဲဆိုတော့ပထမတက်တန်းမှာသူစူးစမ်းခဲ့တဲ့ဟာဒီရဲ့ဒါအသီးပွင့်တွေကိုသူဆက်ပြီးတော့ဟိုရိတ်သိမ်းပြီးတော့ဆက်လက်ပြီးတော့သူတည်ဆောင်းနေတဲ့သဘောပါပဲ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တစ်ဆက်သေးပါအခုမန္တန်မိုးရေးကိုပါကျွန်တော်မိလိုက်ချင်ပါတယ်။မန္တန်မိုးရေးလေးလိုင်းပေါ်ရောက်နေပါပြီ။ထိုင်းနိုင်ငံကထင်ပါတယ်။မန္တန်မိုးရေးအမြင်တူတူလေးဆွေးနွေးလို့ရပါတယ်ခင်ဗျာ။
ကျွန်တော်ကတော့ကျွန်တော်နိုင်ငံရေးပေါ့နော်ဒီဒီမိုကရေစီနဲ့လူ့အခွင့်အရေးအခြေခံကြည့်မယ်ဆိုရင်တော့တမန်ဥပမာအနေနဲ့မလာတင်နေဘူးတော့ယူပါတော့ပြလို့လဲဆိုတော့အင်အားကြီးနိုင်ငံအနေနဲ့ပေါ့နော်ကျွန်တော်နိုင်ငံရဲ့ လူခွင့်ရတဲ့ပတ်သက်ပြီးတော့ပြီးအပြင်အထံဝေဖန်ပြီးပေးဆုံးမှုတွေလုပ်ခဲ့တယ်။ကျောင်းသူပြည်သူတွေကလည်းစစ်စိုးရရဲ့ဖိနှိပ်မှုကိုကြားရတယ်ထောက်ခံခဲ့တယ်ပေါ့နော်။ဦးသိန်းစိန်ရဲ့ပြောင်းလဲမှုပါပေါ့။ကျမတို့ရဲ့အခြေခံဒန်းစားရင်တိုင်းရင်းသားဒေသတွေမှာတော့လုံခြုံအေးချမ်းမှုကိုအပြည့်အဝမခံစားရသေးဘူး။အရင်စစ်စိုးရရဲ့အငွေ့အသက်တွေခံစားလို့ရတယ်ပေါ့နော်။မတရားတဲ့ဥပဒေပုံမှန်တွေလည်းရှိတယ်။စက္ကွန်တတစက္ကွန်နဲ့တပေါ့နော်။ဒါကကျမတို့တိုင်းရင်းသားဒေသတွေမှာအဓိကခံစားရတာပေါ့လေ။ဦးသိန်းစိန်ရဲ့အပြောင်းလဲအရှိန်ဟောင်းပါပေါ့လေ။ကောင်းမကောင်းဆိုတာတော့လက်ရှိအစိုးရဘက်မှာလည်းမူတည်နေလို့ထင်တယ်။ကျမဥပမာရဲ့ဖြစ်အားလည်းပေါ့နော်။အဲကျမဦးသိန်းစိန်အပေါ်မှာလေလောက်တရားမှုရှိနေတယ်ပေါ့လေဦးသိန်းစိတ်အစိုးရကတော့ဘလောက်အထိပေါ့နော်အလေးထားပြီးတော့ကြောင်းလဲဆောင်ရမလဲဆိုတာတော့စောင့်ကြည့်ရအောင်ပါပေါ့နော်ကြောက်ပြန့်ကြည့်မယ်ဆိုလို့ရှိရင်တော့ကျမတို့နိုင်ငံကိုလာခဲ့တဲ့အဲ့ဒါဖြစ်တယ်ကျမတို့ကနည်းနည်းထိထိကြိုဆိုရမှာပဲကျမတို့နိုင်ငံနဲ့တီတူတွေအရဲ့ကောင်းကျိုးအတွက်လာတာကြောက်လဲကျမတို့ကကောင်းတဲ့ဘက်ကနေပြီးတော့လက်ခံပေးရမှာပေါ့နော်ဒါကမ္ဘာကြီးစင်နဲ့ပတ်သက်ပြီးတော့ကျမဝမ်းသာဆုံးကတော့ပေါ့လေရန်ကုန်လာပြီးတော့ကျမတို့နိုင်ငံရဲ့တမိုင်းအစ်စ်ကကြီးမားခဲ့တဲ့ရန်ကုန်တက်စက်တူဘယ်နည်းသင်ခါမှမှာပေါ့လေကိုယ်ပြောမယ်ဆိုတာတော့ကိုယ်ယူချက်လည်းဖြစ်ပါတယ်ပေါ့နော်။မောင်မအေးဆက်ခဲ့တဲ့ကျမတို့ရဲ့ရန်ကုန်တက်တူကိုပြန်ပြီးထိုးနေတော့ပါတာတော့မလားဘူး။ပြီးတော့မျော်လင့်နေ။နောက်မျိုးဆက်တက်တွေအဖြစ်လည်းတမိုင်းတစ်ဆက်တင်ပြီးတော့ပေါ့နော်။တက်ဝင်လှူရှားလာတော့မလားဆိုတော့ဒီခရီးစဉ်ကနေပေါ့နော်ပြည်တွင်းငင်းချမ်းကြီးအမျိုးသားပြည်နယ်တင်းနယ်ကြီးအတွက်ကိုလည်းကျွန်တော်ပြောရင်းပါတယ်ဒါပေမဲ့ဥတိတ်စိတ်အစိုးရရဲ့နိုင်ငံရေးလက်ကအသုံးချတက်ဖြစ်သွားမှာတော့စိုးရိမ်နေတယ်ပေါ့နော်ဒါကိုကျွန်မရှင်းလင်းချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာမန်နေမှုကြီးကျေးဇူးပါကျွန်တော်ကိုကျော်လင်းကိုမေးလိုက်ချင်ပါတယ်ခုနကပြောသွားတဲ့ထဲမှာရန်ကုန်တက္ကသိုလ်ကိစ္စပါပါတယ်တော့ရန်ကုန်တက္ကသိုလ်မှာတမရအနေနဲ့မေခွန်းပြောမယ်နောက်တစ်ချက်ကရေးကြည့်တာကအခုလာမဲ့ခီးစဉ်အစိုးရတော့ကြီးညာပါတယ်ခင်ဗျာဒါက working visit အလုပ်တဘောခီးစဉ်လို့ပြောပါတယ်ခင်ဗျာဟိုနိုင်ငံတော်ခီးစဉ် state ဟို visit မဟုတ်တဲ့သဘောပေါ့နော်ဒါပေမဲ့နေပြည်တော်မသွားဘူးဆိုတဲ့ကိစ္စပါပါတယ်ဒီပေါ်မှာဘလောက်ထိလေးနက်တဲ့အခြေအနေရှိလဲကိုကျော်လင်းဘယ်လိုယူဆလဲ
ကျွန်တော်အမြင်ကတော့ဒီပြည်တော်မသွားဘူးဆိုတာသူတို့လာတဲ့ခီးစဉ်ရဲ့အခြေအနေအတိုင်းတာပေါ်မှာလည်းအများကြီးမူတည်လိုက်မယ်ထင်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာဟိုမြန်မာနိုင်ငံအနေနဲ့ကလောလောဆယ်အခြေအနေမှာဒီသွားလာမှုဒီပြည်တွင်းမှာ logistic အပိုင်းရပေါ့လေအမေရိကန်တမားတယောက်ရဲ့နော်ဒီမှာနေဖို့ထိုင်ဖို့နောက်တစ်ခုကဒီမှာရှိတဲ့အခြေအနေတွေအရလည်းအဲ့လောက်ကြီးတိအမေရိကန်တမားကိုခွင့်မပြုဘူးလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ကျွန်တော်ပြောလဲလို့ရတာကတော့ဒီဇာမေ2014မှာမြန်မာနိုင်ငံကအာဆီယံဥက္ကဋ္ဌဖြစ်လို့ရှိရင်ဒီအမေရိကန်နိုင်ငံတမားရဲ့ခရီးစဉ်ကလည်းပြန်လည်ပါဝင်လာပြီးတော့အဲ့ဒီအချိန်မှာတော့ပို့ပြီးတော့မှကျွန်တော်တို့ဟိုနိမိတ်ကကနဲ့အချိန်ကြာကြာနေနိုင်တဲ့ခရီးစဉ်မျိုးကိုဟုတ်ကဲ့ဒီရေးဆွဲလိုက်မယ်လို့ကျွန်တော်တို့ကတော့မျှော်လင့်ရပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ဆရာဦးတင်မောင်တန်းကိုမေးချင်ပါတယ်ခင်ဗျဟိုတနေ့ကအင်ဗီရောကအရာရှိတွေပြောတဲ့ထဲမှာဘာသုံးလဲဆိုတော့မြန်မာနိုင်ငံကဒီပြည်ဝင်ပြောင်းလဲရေးလမ်းကြောင်းပေါ်ဆက်သွားနေမယ်ဆိုရင်အမေရိကန်နေနဲ့မြန်မာနိုင်ငံကိုသူတို့အနေနဲ့သတ်မှတ်တာက important potential partner ပေါ့နော်တကယ်အရေးပါတဲ့လက်တွဲဘက်နိုင်ငံတနိုင်ငံနေနဲ့သတ်မှတ်ပါတယ်သတ်မှတ်မယ်ဆိုရင်အမြင်ပေါ့ we see ဆိုသူတို့ရှုမြင်ပါလေလို့သုံးပါတယ်ခင်ဗျာတကယ်တမ်းပြောရင်အမေရိကန်နေနဲ့တကယ်လက်တွဲဘက်နိုင်ငံတွေဒေသတွေမှာပြောရင်ထိုင်းတို့ဖိလစ်ပိုင်တို့ပဲရှိတယ်မြန်မာနိုင်ငံအခုထည့်လာတဲ့ကိစ္စနဲ့ပတ်သက်လို့ဦးတင်မောင်တန်းဘယ်လိုယူဆလဲခင်ဗျာ
ဟုတ်ဒါတော်တော်လေးအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့တရုတ်ကမြန်မာနိုင်ငံမှာတော်တော်ခြေခုပ်ရထားပါတယ်ဆိုတော့ဒီကနေ့အနည်း20လုံးထဲမှာမြန်မာနိုင်ငံသားကြီးမူဝါဒထဲမှာတကယ်ကစားတဲ့သူကတရုတ်ပဲဖြစ်နေကြပါတယ်အဲ့ဒီအခြေအနေကိုပြန်လည်ပြီးကျွန်တော်တို့ခံချက်ထိမှုဒါအမေရိကန်နိုင်ငံကဒါအင်မတန်ကျွန်တော်တို့ဒီမြန်မာနိုင်ငံအတွက်လိုအပ်ပါတယ်ဒါပေမဲ့အမေရိကန်နိုင်ငံကမျှော်လင့်တယ်လို့ပေါ့နော်အဲကျွန်တော်တို့မိတ်ဖက်ပါတနာတယောက်တော့ဖြစ်လာဖို့ခုနထိုင်းတို့ဖိလစ်ပင်းတို့ဆိုတော့မြန်မာနိုင်ငံအနေနဲ့ဂရုစိုက်ရနေတယ်ထင်ပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံအတွက်အနီးကဆုံးရန်သူကတရုတ်ဖြစ်နေပါတယ်စီးရေးသဘောအရပဲကြီးကြီးသမိုင်းကြောင်းအရပဲကြီးကြီးပေါ့နော်နောက်ကြောင့်မို့လို့အဲကျွန်တော်တို့ကဘယ်လောက်ထိအမေရိကန်နဲ့ဆက်ဆံတဲ့အခါဘယ်လောက်ထိနီးနီးသွားမလဲဆိုတာကတော့ဒါကအဲကျွန်တော်တို့ဒီမမင်းကခေါင်းဆောင်တွေအနေနဲ့ချင့်ချိန်ရမယ့်ကိစ္စရတစ်ခုပါအဲ့တော့ပြီးခဲ့တဲ့သမိုင်းကြောင်းတွေကိုသုံးသပ်ကြည့်မယ်ဆိုရင်တော့ကျွန်တော်ထင်တယ်မြန်မာနိုင်ငံခေါင်းဆောင်တွေကအဲ့ဒီလောက်ကြည့်တော့ကျွန်တော်ထင်တယ်အဲသွားမှာမဟုတ်ဘူးဒါပေမဲ့လို့အဲကျွန်တော်ခပ်သိမ့်သိမ့်စိတ်စိတ်နဲ့မိတ်ဖက်သဘောဆောင်တဲ့ဆက်ဆံရေးမျိုးကတော့ဖြစ်ကောင်းဖြစ်နိုင်တယ်အဲဖြစ်ဖို့လည်းကျွန်တော်တို့တရုတ်ကိုဟန်ချက်ထိမှုအတွက်လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့အမေရိကန်ကြီးရဲ့သဘောကလည်းတော်များသုံးသက်သူတွေကလည်းမြန်မာနိုင်ငံပေါ်ချိကတ်တဲ့ခါမှာတရုတ်ကိုဟန်ချက်ထိန်းချင်တယ်ဆိုတဲ့သဘောတွေ့ရပါတယ်တရုတ်ဘက်ကစိုးရင်ချက်တွေကြီးလာနိုင်လားဦးတင်မောင်တန်ဘယ်လိုယူဆပါလဲ
တရုတ်ဘက်ကစိုးရင်ချက်တွေကြီးလာနိုင်ပါတယ်ကြီးလာနိုင်တာကိုပြီးခဲ့တဲ့တစ်ခေါက်ကကျွန်တော်တို့ဒီမချာသိင်ကြီးကပဲအဲဒီအရက်ဘက်ကဖွဲ့စည်းတွေကလူတွေလူ30လောက်ကိုဖိတ်ပြီးတရုတ်ပါကျွန်တော်တို့လိုက်လံပြသတာလည်းရှိတယ်ပေါ့လေဒါကဘာလို့ကြားနေလဲဆိုတရုတ်ကအစိုးရချင်းဆက်ဆံရေးတွေမကဘူးเนาะလူမှုနဲ့ဆက်ဆံရေးကိုပါပြန်လဲကြောင်းကျင်တဲ့ လက္ခဏာတွေရှိတယ်သူတို့လည်းသူတို့ဖိတ်လိုက်တဲ့အဖွဲ့အစည်းတွေကတော့အစိုးရနဲ့တစုံတရာပတ်သက်နေတဲ့အဖွဲ့အစည်းတွေဖြစ်တာပေါ့နော်သူကလူလူကြားတဲ့အထိတော့သူမရောက်သေးဘူးပေါ့နော်သူတို့လည်းသူ့ရဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးမှာအရင်တုန်းကလူထုနဲ့ဆက်ဆံရေးဆိုတဲ့အချက်ကိုလုံးဝထည့်မစင်စားခဲ့ရာကနေမှအခုအဲ့ဒီလမ်းကြောင်းကိုပြန်ပြီးကောက်လာတယ်လို့အဲ့ဒီလိုဒီစီးစင်တွေမှာကြည့်ရတာကျွန်တော်တော့အဲ့လိုနားလည်ပါတယ်
ဟုတ်ကဲ့ကိုဘူကြီးဘလို့ယ
ူဆရပါတယ
်ဟုတ်ကဲ့ကိုဘူကြီးရောဘလို့ယူဆလဲခင်ဗျာအခုသမရဥပမာခီးစင်ကဒေသအတွင်းမှာဘယ်လောက်ထိကြီးရဖြစ်နိုင်လဲဥမာတရုတ်နဲ့ပတ်သက်လို့ပေါ့
တရုတ်ကတော့သေးကြပါတယ်သူတို့ကတော့စိုးရိမ်ပါပဲစိုးရိမ်ပါလဲဆိုတော့တရုတ်ကမြန်မာနိုင်ငံကိုသူတို့ရဲ့ဒီနိုင်ငံတစ်ပိုင်းအဖြစ်နဲ့သူတို့ကဟိုအသုံးပြုနေတာပေါ့ဒီလိုအချိန်မှာသူ့ရဲ့တကယ်ပြန်ပက်အကြီးမားဆုံးပြန်ပက်ပေါ့အမေရိကန်ကမြန်မာနိုင်ငံထဲမှာပို့ပြီးထဲဝင်ဆက်ကံလာမယ်ဆိုလို့ရှိရင်သူတို့ရဲ့စီးပွားရေးရောစီးရေးရောစိုးရိမ်ကြရတယ်ရှိပါတယ်နောက်တစ်ခုကအမေရိကန်ပေါ်လစီကဒီအာရှပေါ့အာရှပစိဖစ်ဒေသမှာသူတို့ရဲ့သွန်းမှုတွေနောက်တစ်ခုကတရုတ်နဲ့အမေရိကန်နဲ့အားပြန်မှုတွေဒီဟာတွေကမြန်မာနိုင်ငံကချာကျွန်တော်တို့ဒီဇာကန်ဖြစ်သွားမှာလို့ကျွန်တော်တို့ကတစ်ဖက်ကတော့သတိကိုထားရပါပါဒါဟာအစိုးရတရက်နဲ့တွေမဆိုင်မနဲ့ကျွန်တော်တို့ဒီလူလူအခြေပြုအဖွဲ့အစည်းတွေကတခြားဒီပါလီမန်တို့ကတော့ကျွန်တော်တို့ရဲ့နိုင်ငံကြီးရဲ့ပေါ်စီကိုသတိချကြဖို့ပြန်လဲတုံးသက်ပြီးတော့ကျွန်တော်တို့ကဟိုအလေးထားပြီးဆက်ဆံမယ်ကိစ္စဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ရှောင်ခဲလို့လည်းမရပါဘူးအခုချိန်မှာဒီအမေရိကန်ကိုလည်းကျွန်တော်တို့အလေးပေးပြီးဆက်ဆံမှာဖြစ်တယ်လို့တရုတ်နဲ့လည်းကျွန်တော်တို့ကကြံလို့ဖြစ်လို့မရပါဘူ
းဦးလှမြစ်ကိုလည်းကျွန်တော်မေးချင်ပါတယ်ခင်ဗျာအခုအမေရိကန်ခီးစင်ကဒေသထဲမှာခီးရဘလောက်ရှိလာမယ်လို့ဦးလှမြစ်ယူဆတယ
်ဒီကျွန်တော်တို့အခုဆွေးနွေးသွားတဲ့ပုံကများပြောကြတဲ့ဥစ္စာတွေကအရင်တော့ကဟလာအမေရိကန်နဲ့တရုတ်ရဲ့ဒီအရှမှာကျွန်တော်တို့ချင်းငွေချာညှိတာတို့ဆိုတော့ဆက်ဆံရေးပုံစံတွေကိုပဲပြန်ပြီးတော့ပြောနေတယ်လို့ကျွန်တော်မြင်တယ်အခုကျွန်တော်တို့ဟိုကျွန်တော်တို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကလင်တန်ကလေဒီစင်ကာပူမှာသူပြောသွားတာဒီပစိဖိတ်ဒေသကြီးဟာဟိုအလုံးဒီမှာဟိုဝင်ဆက်နိုင်တဲ့နေရာကြီးဖြစ်ပါတယ်လို့သူမနေ့တနေ့ရတယ်သူပြောသွားတယ်ဆိုတော့ဒီဆက်ဆံရေးတွေဟာကျွန်တော်ထင်တယ်ဒါကြီးအကုန်ဒီ21ရာစုမှာအပြောင်းလဲတွေဖြစ်မယ်လို့ထင်တယ်အမေရိကန်ကလည်းသူဒီဝင်လာတဲ့ဥစ္စာရန်ဘက်နဲ့သူဝင်လာမှလည်းမဟုတ်ဘူးအားလုံးဒီမှာတင်းတင်းထတ်ထတ်ဆိုတဲ့ဒီဆက်ဆံသွားမယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီအာဆီယံအတွက်ရောတရုတ်အတွက်ရောအမေရိကန်အတွက်ရောအားလုံးဒီမှာဘုံဟလာဒီကျွန်တော်တို့ပစိဖိတ်ဒေသကြီးကဘုံရက်တိကျဟလာညဉ့်ညက်ဒေသကြီးဖြစ်အောင်ဝိုင်းလုပ်ကြဖို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီလိုင်းပေါ်မှာပုဂ္ဂိုလ်တူလည်းဆွေးနွေးဖို့ဆိုပြီးတော့ရှိပါတယ်ဥကျော်မရတာပါဘင်္ဂလားဒေ့ရှ်နိုင်ငံဥကျော်မရတာကြားမလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဥကျော်မရတာဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီကြောက်ဖြူကူမင်းဒံငွေပိုင်းလိုင်းစာချုပ်ဖြစ်မှာအပိုက်ပိုက်ပါပါတယ်တကယ်လို့ဒံငွေပိုင်းလိုင်းလုံခြုံရေးကိုဗမာအစိုးရအနေနဲ့မထိတ်နိုင်ဘူးဆိုရင်တရုတ်အစိုးရကကူညီနိုင်ပြီးပါဝင်လောက်ခံနိုင်ပြီဆိုတာပါပါတယ်ဒီစာချုပ်အရဗမာပြည်ဟာတရုတ်ကိုတွန့်လှန်ဖို့ကောင်းခဲ့သွားတယ်တရုတ်ကလည်းအဲ့ဒီအခြေအနေကိုကြည့်ပြီးတော့ပစိဖိတ်သမုဒ္ဒရာနဲ့အိန္ဒိယသမုဒ္ဒရာနဲ့ဟို African Project ကိုကောက်ဖို့လမ်းရသွားတယ်ဆိုဒီကြားချင်းမှာအမေရိကန်ကလည်းတရုတ်ရဲ့တိုးတက်လာတဲ့ဒီအခြေပြဒေသမှာတိုးတက်လာတဲ့အင်အားတွေကိုထိမိဖို့အတွက်ဗမာပြည်ကိုအလိုရှိနေတဲ့အချိန်ဖြစ်တယ်။ဒီမှာတရုတ်ကမြေဆုံကိစ္စမှာဗမာစစ်ဘုံချုပ်တွေကိုသိပ်ပြီးတော့ဟိုဥစ္စာဖြစ်သွားတယ်။အာသိပ်ပြီးတော့သဘောမကျဖြစ်သွားတယ်။ဒီကိစ္စနဲ့ပတ်သက်လို့တော့အောင်ဆုံးစုကြည်နဲ့တကွာကုန်းဆောင်တွေဟာနောက်ဘက်မှာမိတ်ဆွေချာကြတဲ့အခါ EU နဲ့အဲ USA ဒီအမေရိကကိုရလာခဲ့တာဖြစ်ပါတယ်။ဒီတော့ဗမာပြည်ဟာပါချက်လာတယ်ဆိုတော့ကျွန်တော်တို့တစ်ဖက်ကလည်းတရုတ်တစ်ဖက်ကလည်းအိန္ဒိယတစ်ဖက်ကလည်းအမေရိကန် EU တစ်ဖက်ကလည်း OIC က Arcan Dish လုပ်မယ်ဆိုပြီးတော့ဝင်လာတာလည်းရှိပါတယ်ဒီတော့ကျွန်တော်တို့တိုက်ကြည့်စားတဲ့အားလုံးညီညွတ်ဖို့လိုလာပါတယ်အထူးတကားညီညီညွတ်ညွတ်နဲ့ကျွန်တော်တို့ဒီဖြစ်ပေါ်လာမဲ့ဒီအုပ်ချုပ်ရေးနဲ့ပြည်ပဖိအားတွေပြည်ပနိုင်ငံတွေဆိုတာကဘယ်လိုပဲပြောပြောသူတို့အချို့အများအတွက်သာဝင်လာတာဖြစ်ပါတယ်ကျွန်တော်တို့တိုက်ကြည့်အတွက်လုံခြုံရေးနဲ့နောက်ကွန်ပျူတာတည့်ရည်အတွက်ကတော့ကျွန်တော်တို့တိုက်ကြည့်ကြအားလုံးညီညီညွတ်ညွတ်နဲ့တိုင်တိုင်ပင်ပင်ဆွေဆွေနွေးနွေးနဲ့လုပ်ကြရမယ်ကိစ္စလို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးကျွန်တော်မသားကျေးဇူးပါလီလိုင်းမှာနောက်တူးလည်းရှိပါတယ်ကျွန်တော်ဆက်ထဲမိလိုက်ချင်ပါတယ်ကိုသူရင်ကျော်ကိုသူရင်ကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ကိုသူရင်ကျော်အခုပဲလီလိုင်းမှာတက်လာတယ်ထင်ပါတယ်ကျွန်တော်ဟိုကပေါ့ဆွေးနွေးနေတာတော့အမေရိကန်မြန်မာဆက်ဆံရေးတော်လေးကျေပြန်တော့ရောက်နေပါပြီကိုသူရင်ကျော်ဆွေးနွေးခြင်းနဲ့အကြောင်းအရာကိုတူတူလေးပြောလို့ရပါတယ
်မိကျန်ဓမ္မလာတော်ဦးတော့အလုံးစုံတော့ဘာစီတင်ကြတာပေါ့လေ။ဟိုပြည်ပြည်ကြီးကဘာစီတင်ကြတာ။ဒါမဲ့လာတဲ့နေ့ချင်းသာမဟုတ်လား။ကျွန်တော်အင်းကနေဒီလာတဲ့နေ့ချင်းသာမဟုတ်သေးဘူးလို့ပဲ။အဲဒီကန့်ကွက်တဲ့ပတ်မှာလည်းကျွန်တော်မြင်ရမှာဖြစ်ပါလို့နော်။ငါပြည်သူပြောင်းနေ။ဘာဖြစ်လို့လဲဆိုတော့အမိရပါဗျာ။ကျွန်တော်နိုင်ငံကြီးကျင်းသားတွေလွတ်မြောက်တော့အဲဒီနိုင်ငံ င်းသားတွေလွတ်ပြေးတဲ့အချက်မှာသမနာဘုရားလွတ်ပြေးတဲ့အချက်ကဒီနိုင်ငံရေးကျင်းသားတယောက်မှမပါလာပဲနဲ့ဟုတ်လားတော့ဒီရာစုအကျင်းသားတွေလွတ်ပြေးခဲ့တယ်ကဒါဟာဘာဖြစ်လို့လဲဒီပြည့်ရဲ့သဘောထားကိုပုံပုံငင်းတက်လိုက်တာကြတာတက်လိုက်တာဆိုတာတစ်ဖက်မှာနိုင်ငံရေးဒီမှာအားလုံးကိုပေါ်ခါလိုက်တာဖြစ်တယ်လို့ကျွန်တော်တို့ပြည်သူလူထုတရားကိုလည်းဒါကျွန်တော်စော်ခါလိုက်လို့ပဲကျွန်တော်အဲ့လိုပဲတတ်မှတ်တယ်ဘာဖြစ်လို့လဲဟုတ်လားလို့ဒီလိုအလုံးနဲ့ဒီနိုင်ငံကြီးပြည်သူတွေလုံနေတဲ့နိုင်ငံကြီးအစိုးရမှားရုပ်လူရှိပြီးတော့ကဘာမှမဟုတ်တဲ့ရာစုအကျဉ်းသားတွေလွတ်ပြေးတယ်ဆိုဒီမြန်မာနိုင်ငံရဲ့အမနာရဲ့ခီးစဉ်ကိုဘယ်လိုကမှအသေးကြီးလုံချင်တဲ့ပုံစံနဲ့လုံလိုက်တယ်ဆိုတော့အလိုပဲ
ဟုတ်ကဲ့ပါခင်ဗျာကိုတူရင်ကျော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဥတီမောင်တန်းမေးချင်ပါတယ်ခုနစိုးရင်ကြားတဲ့လူတွေတော်များများပါတော့ဒီစိုးရင်ကြက်အပေါ်မှာဥတီမောင်တန်းဘာများဆွေးနွေးချင်ပါလဲ
ကျွန်တော်တင်နေစိုးရင်တဲ့စိုးရင်ကြက်ချက်ပါလဲဆိုတော့ကျွန်တော်လက်ခံပါတယ်ဆိုတော့လေလက်ရှိအခြေအနေမှာလောလောခွင့်နေတော်တော်များများရလာတယ်နောက်ပြီးတော့ကျွန်တော်တို့လူခွင့်ရေးကိစ္စတွေမှာချုပ်ကိစ္စတွေကကျွန်တော်တို့ဘယ်လိုပြောမလဲအရင်တော့စနစ်ကဆက်ပြီးကြံနေခဲ့တာတွေရှိပါတယ်အဲ့ဒီစနစ်ရဲ့အချိန်ကလည်းဆက်ရှိနေသေးပါပဲအဲ့ဒါတွေကိုပြုပြင်ကြောင်းလဲဖို့တယ်လက်ရှိစုကဆော်ပြောက်နေတယ်ဆိုတာအတိအမှပြုရမှာပါဒါပေမဲ့တစ်ဖက်မှာလည်းခုနကကျွန်တော်တို့ပူပူတီတို့ဆွေးနွေးကြတယ်လို့ပေါ့နော်အလူခွင့်ရေးကိုထိပါတဲ့ကိစ္စတွေကလည်းရှိနေတာအမှန်ပါပဲနော်ဆိုတော့လေ project ကလက်ရှိအစိုးရကနော်အဲ့ဒီလိုမတော်မတရားကိစ္စတွေရောပွားသွားအောင်လုပ်နေလားမလုပ်နေလားဆိုတော့မေကုန်းကဒါကပို့ပြီး project ကြမယ်ခင်ဗျာလေအဲ့ဒီပုံမှာအမေရိကန်အစိုးရကရှိပြီးတော့အခုအိုဘားမားရဲ့အခုဒီနေရာဖြစ်လာခဲ့တယ်လို့လည်းကျွန်တော်ထင်ပါတယ်ဒီလိုဆောင်ရွက်နေတာတွေကိုလည်းထောက်ခံကြတယ်လို့ဒီဆောက်တယ်လို့ယူဆပါတယ်ကျွန်တော်အဲ့လိုထောက်ခံနိုင်တယ်လို့ကျွန်တော်ယူဆပါတယ်အဲနောက်ပြီးတော့ဒီကျွန်တော်တို့အခုကြောင်းနိုင်ငံတွေကိုကြည့်လို့ရှိရင်အများသောအားဖြင့်နိုင်ငံရေးကျန်းသမားတွေလုံးဝကင်းစင်သွားတယ်ဆိုတာတို့အတိတ်ကလူခွင့်ရေးချိုးဖောက်မှုတွေကိုအတိမပြူတယ်လို့ဆိုတာတွေကစစ်အာဏာရှင်နိုင်ငံတွေများခဲ့တဲ့ကျွန်တော်လက်တင်အမေရိကမှာဆိုရင်နောက်ဆိုင်အဆင့်နေကြမှာတွေ့ရပါတယ်အဲ့ဒီအနေနဲ့ရှင်းကြည့်မယ်ဆိုလို့ရှိရင်ဒီမနိုင်ငံရွေလျားနေတာနိုင်ရှင်မှုသဘောအရကျွန်တော်အနေနဲ့ဆိုရင်တော့မစိုးဘူးလို့မြင်ပါတယ်သို့တော့သို့တော့ဆရာတွေပြောတယ်လို့ပဲကျွန်တော်တို့မှာလူခွေရေးထိပါတဲ့ကိစ္စတွေရှိနေသေးပဲဖြစ်တယ်ဆိုတော့လည်းဒါအမှန်ပါပဲသို့တော့သူကပြေမှုကျူးစားနေတာကိုလည်းကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ကိုဘူးကြီးတုံ့ပြန်ဆွေးနွေးစရာတခုရှိပါလား
ဟုတ်ကဲ့ကျွန်တော်ကလည်းဒီလူခွေမြန်မာနိုင်ငံမှာတချို့ပြုပြင်ပြောင်းလဲမှုတွေရှိနေတယ်ဆိုတော့ကျွန်တော်လက်ခံပါတယ်ဒါပေမဲ့အဲ့ဒီပြုပြင်ပြောင်းလဲမှုတွေကအများပြည်သူခံစားရတော့တဲ့ပြုပြင်ပြောင်းလဲမှုတွေမဟုတ်ပဲနဲ့နေရတချို့ဒီထိပ်ပိုင်းဒီမှာအကျိုးခံစားမှုရှိနေတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီအပြင်လူခွေရေးချိုးဖောက်မှုတွေရှင်းတက်တော့ဘူးအစိုးရရဲ့လှုပ်ဆောင်မှုကိုကျွန်တော်တို့သိရတာမတွေ့ရသေးဘူး။ဥပမာတကယ်တမ်းလူခွေရေးချိုးဖောက်မှုကိုရှင်းတက်အောင်လုပ်ဖို့ဆိုလို့ရှိရင်အစိုးရအနေနဲ့ကလက်ရှိပြည်တွင်းမှာတည်ရှိရတဲ့တည်ခဲဥပဒေပေါ့။ဥပမာမြေတူတူတယောက်ကမှနှိမ့်ဆက်ခြင်းတော့မပြုရနှိမ့်ဆက်ခြင်းမတဲ့သူကိုထောင်နဲ့၃နှစ်ကလေးဆို10နှစ်တိချလို့ရတယ်၊တံငွေချလို့ရတယ်။အဲ့ဒီလိုဟာမျိုးကိုတကယ်ကိုထိတိကျတော့အရေးယူတဲ့ဟာမျိုးတွေကိုလုပ်ဖို့လိုပါတယ်။အဲ့လိုမျိုးလုပ်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီအစိုးရကလူခွင့်ရေးအခြေအနေတွေတိုးတက်လာအောင်လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်ကြိုးစားတယ်လို့ကျွန်တော်တို့သတ်မှတ်လို့ရပါတယ်။အဲ့လိုမျိုးကိုမတွေ့ရတဲ့အခါကျတော့ကျွန်တော်တို့ကအစိုးရကနေပြီးတော့လူခွင့်ရေးအခြေအနေတွေတိုးတက်လာအောင်ပြည်သူလူထုကတကယ်ကိုလုံခြုံပါရလို့ခံစိတ်ကြံစားမှုတွေဖြစ်လာအောင်ကြိုးစားနေတာကိုမတွေ့ရဘူးလို့ကျွန်တော်တို့ပြောနေရခြင်းဖြစ်ပါတယ်။နောက်တစ်ခုကလွတ်လပ်လာတယ်ဆိုပေမဲ့အခုချိန်ကြီးအဖမ်းစီးတွေရှိနေတော့မယ်။ဥပမာကချင်ပြည်နယ်ထဲမှာဆိုလို့ရှိရင်အယောက်90လောက်အဖမ်းခံရတယ်။အဲ့ဒီလူတွေကတော်တော်လေးကိုနှိပ်စက်ခြင်းပန်းခံနေရတာရှိနေတယ်။ရန်ကုန်မြို့မှာဆိုလို့ရှိရင်လည်းဒီခွင့်ပြုချက်မရှိဘဲနဲ့သတိမောက်လို့ဆိုပြီးတော့တရားရင်ဆိုင်နေရတဲ့သူတွေလည်းအများကြီးရှိနေပါတယ်။ဆိုတော့ဒါတွေကဒီမြန်မာနိုင်ငံမှာအစိုးရကလူခွင့်ချင်တွေတိုးတက်လာအောင်လုပ်မနေပါဘူး။လုပ်ဖို့ဆန္ဒမရှိပါဘူးလို့ပြတ်သားနေတယ်လို့ဖြစ်နေပါတယ်။တစ်ခါကလည်းအယောင်ပြလှုပ်ဆောင်မှုတွေတော့ကျွန်တော်တို့တွေ့နေရပါတယ
်။ကိုကျော်လင်းဦးရဲ့အမြင်လည်းသိကြပါရခင်ဗျ။ဒီလူခွင့်နဲ့တောင်းကနဲ့ပတ်သက်လို့ပါ။
လူခွင့်နဲ့ပတ်သက်လို့ပြောရရင်တော့ကျွန်တော်တို့ဒီလက်ရှိအခြေအနေမှာဒီသူသဖြင့်တော့ဒီကချင်ပြည်နယ်ဘက်မှာရောဒီရခိုင်ပြည်နယ်မြောက်ပိုင်းမှာကောမတည်ငြိမ်မှုတွေဒီစစ်ဖြစ်ပွားနေတာတွေအဲဒါတွေရှိနေပါတယ်ဒီဟာရဲ့ရသက်အဖြစ်တော့လူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတာတော့အမှန်ပါပဲအဲနောက်တစ်ခုကကျွန်တော်တို့ဒီ law enforcement တွေအခုဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒါတရားဥပဒေစိုးမိုးရေးကော်မတီအဲဆက်ဝင်မှစူးစမ်းနေသလိုဒီတရားဥပဒေစိုးမိုးရေးအပိုင်းမှာလည်းနေပဲ့တိတိမှာလည်းဒါစူးစမ်းမှုတွေရှိနေပါတယ်ဆိုလူခွင့်ချိုးဖောက်မှုတွေဆိုတာဟာကျွန်တော်တို့အဓိကအားဖြင့်တော့ပြည်ပမှာရှိတဲ့အင်အားစုတွေကနေပြီးတော့မှဒီခုနပြောတဲ့တရားဥပဒေစိုးမိုးရေးနောက်တဲ့ပြည်ရင်းစစ်တွေရက်စဲသွားရေးတွေကိုဟိုအောင်မြင်လာတာနဲ့အများတစ်ဖြည်းဖြည်းနဲ့ပေါက်ပြောက်သွားမဲ့အခြေအနေမျိုးဖြစ်တယ်လို့တော့ကျွန်တော်ကယုံကြည်ပါတယ်
ဟုတ်ကဲ့ပါကုချောဟုတ်ကဲ့ပါကုချောလေးကျေးဇူးပါကျွန်တော်နောက်ဆုံးအချက်အကြောင်းအချက်လေးတခုဆွေးနွေးကြပါမယ်ဒီခီးစဉ်နဲ့ပတ်သက်လို့ထူးခြားကြပါတော့ရန်ကုန်တက္ကသိုလ်မှာသမရဥပမာကမြန်မာလူထုကိုမေခွန်းပြောမယ်ကိစ္စပါကုဘိုကြီးဒီပေါ်မှာဘယ်လိုများပြောကြပါလဲခင်ဗ
ျဒီလိုရွေးချယ်မှုကိုတော့ကျွန်တော်တို့ဟိုသဘောကျပါတယ်ဆိုတော့နောက်တစ်ခုကလည်းဒီကတဲ့ဘာလုံးမှာရှိတဲ့လူ့ခွင့်ရေးအဖွဲ့ကြီးအကုန်လုံးကနေဆိုတော့ PR ပေးရတဲ့အတွက်ဟိုနေပြည်တော်မတော်ဘဲနဲ့ရန်ကုန်မှာသူတွေ့သမရကိုတွေ့ဆုံတယ်ရန်ကုန်မှာပဲဟောပြောဝင်လို့တယ်ရန်ကုန်မှာပဲလူထုရှေ့ပြည်လူ့ခွင့်ကြီးတွေနဲ့တွေ့ဆုံတယ်လို့ကျွန်တော်တားလေတာတယ်ဆိုတော့အဲကြတော့ဒါပေမဲ့ရန်ကုန်တက္ကသိုလ်မှာကျွေးချယ်တာလို့ကျွန်တော်သဘောကျပါတယ
်ဟုတ်ကဲ့ဆရာဦးတမောင်တောင်းကျွန်တော်နောက်ဆုံးပေးချင်ပါတယ်ကျွန်တော်တမနဲ့တော့အချိန်ရပါတယ်ရန်ကုန်တက္ကသိုလ်ကိစ္စပါရန်ကုန်တက္ကသိုလ်မှာသမရဦးပါမရွေးချယ်မှုနဲ့ပတ်သက်လို့ဦးတမောင်တောင်းဘယ်လိုအမြင်လဲ
ကျွန်တော်ထင်တယ်မချသိခင်တော့စမ်းစုကြည်ရဲ့အဆိုပြုချက်ပေါ့နော်ရန်ကုန်တက္ကသိုလ်ပြန်လဲပြီးတော့ပုံသိက္ခာရှိလာဖို့အတွက်ကျွန်တော်တို့ကြိုက်ပေးမယ်အကောင့်ဒီတရားဖွဲ့စည်းဖို့ဆိုတဲ့အဆိုကိုအမှန်တရားအထောက်အကူပြုလိုက်မယ်လို့ကျွန်တော်ထင်ပါတယ်။နော်ဒီရက်အတွက်ကျွန်တော်တို့အများကြီးလဲဝမ်းသာပါတယ်။နော်ဒီလိုပြန်ဖြစ်တာလည်းမြင်ကြပါတယ
်။ထုတ်ပြန်တဲ့အထက်မှာဒီရန်ကုန်တက္ကသိုလ်ဆိုတဲ့နေရာကိုတမိုင်းဝင်နေရာနောက်လှုပ်ရှားမှုတွေဒီမိုဆီလှုပ်ရှားမှုတွေလွတ်လပ်လှုပ်ရှားမှုတွေဖြစ်ခဲ့တဲ့နေရာဆိုထောက်ပြရတယ်။ဒီအချက်ကိုတော့သူတို့တော်တော်လေးထည့်စင်းစားလို့ယူဆလာ
။ဟုတ်ဒီအချက်တော့သူရန်ကုန်တက္ကသိုလ်ဟာပြည်ညာရေးရောဗမာနိုင်ငံရဲ့တမိုင်းကျောင်းရောဒေါ်လာရေးတိုက်ပွဲတမိုင်းကျောင်းရောဒီမိုကရေစီရေးတိုက်ပွဲတမိုင်းကျောင်းရောအင်မတန်အချက်ချာကြားတဲ့ပြရပါအဒီလိုနေရာမျိုးမှာဟာသမရဥပမာပြောတယ်ဆိုတာသင်္ကေတသဘောအရအပဒံကိုအကြီးကြီးတယ်လို့ပြောမှာပေါ့နော်ဒီတူတူအားလုံးကလည်းကျွန်တော်ရှင်းနေအဲနှစ်သက်ကြလိမ့်မယ်လို့ထင်ပါတယ
်မြမအတာကတော့ဓာတ်ရိုက်လွှင့်မယ်မထင်ဘူးနော်ဘယ်လိုများကြားမိလဲခင်ဗျအ
ဲအဲ့ဒါတော့ကျွန်တော်လည်းမသိဘူးခင
်ဗျဟုတ်ကဲ့ Skynet တို့ဘာလို့ကတော့ဓာတ်ရိုက်လွှင့်မယ်လို့ကြားရပါတယ်ခင်ဗျအဲ့ကျွန်တော်တို့ကူဓာတ်ရိုက်လိုက်စီစဉ်အချိန်လဲဆစ်တော့လို့ပါပါဝင်ဆွေးနွေးပေးခဲ့ကြတဲ့ဥတ္တမောင်တန်ကုဘူကြီးကုကျော်လင်းအားလုံးကျေးဇူးများကြီးတင်ပါတယ်ဝင်ရောက်ဆွေးနွေးကြတဲ့သရရှင်တွေကိုလည်းကျေးဇူးတင်ပါတယ်ဓာတ်ရိုက်လိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပါခင်ဗျ
ကိုသားညိုအစီအစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။အခုထုတ်လွှင့်ခဲ့တဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူဒီ VOA ကအင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်လို့ရအောင်စီစဉ်ထားပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးခဲ့တဲ့မနက်9နာရီခွဲကနေ9နာရီထိအစီအစဉ်စအဆုံးကိုမနက်7နာရီကနေ9နာရီခွဲထိပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာပါ။လိုင်းဒိုမီတာ16 19နဲ့24တို့ကနေဖမ်းယူနားဆင်လို့ရပါတယ်ရှင်။အခုကြာနေသေးတဲ့အချိန်မှာတော့သတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်းကကြီးညာပေးပါဦးမယ်ရှင
်။မြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့ဆီရေးအရာဆက်ဆံနေတာတွေဖြတ်တောက်ဖြစ်ဖို့တင်းတင်းလာနေမြန်မာနိုင်ငံကိုရောက်တဲ့အခါအမေရိကန်သမ္မတဘားရက်အိုဘားမားကမြန်မာခေါင်းဆောင်တွေကိုတိုက်တွန်းသွားဖို့ရှိတယ်လို့အင်မီရိုအရာရှိတွေကပြောတဲ့အကြောင်းစနေနေ့ကရိုက်တာသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့ကြီးတွေ့ဆက်ဆံနေတာတွေရှော့ချဖို့သမ္မတဥပမာကမြန်မာအစိုးရကိုတိုက်တွန်းပြောဆိုသွားမယ်အကြောင်းလက်ထောက်အမျိုးသားလုံခြုံရေးအကြံပေးအရာရှိဘန်ရော့စ်ကသမ္မတဥပမာဆင်းနေလိုက်ပါလာတဲ့ Air Force 1လေယာဉ်ပေါ်မှာသတင်းတောက်တွေကိုပြောလိုက်တာပါအမေရိကန်အတွက်အီရန်နိုင်ငံကစစ်ပွဲအဆုံးတက်ခဲ့ပြီးဖြစ်တယ်လို့အာဖဂန်မှာလည်းစီရေးအရာအရှိန်ရှော့ချလာနေတာမို့ကမ္ဘာတဝန်းစီးပွားရေးလုကင်ဖို့ရှေ့လျှောက်ပို့မှုအယုံဆိုင်သွားရမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟယ်လရီကလင်တန်ကပြောပါတယ်အမေရိကန်အစိုးရနဲ့လွတ်တော်အကြားဗဏ္ဍာရေးအသုံးစရေးရှော့ချရေးနဲ့အခွင့်အတွေးတတ်မှတ်ရေးကိစ္စတွေမှာအခြေတင်ဆွေးနွေးနေရတဲ့အပေါ်ဆွေးရမကင်းမှုတွေရှော့ပါစေရေးကြိုးပမ်းတဲ့အနေနဲ့စင်ကာပူမှာစနေနေ့ကရောက်ရှိနေခိုက်ဝန်ကြီးကလင်တန်ကအဲ့ဒီလိုပြောကြားလိုက်တာပါအရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့ကမ္ဘောဒီးယားနိုင်ငံကထိပ်တည်ဆွေးဝါးအတွင်းဒေသရင်းနိုင်ငံတွေအကြားနယ်နိမိတ်ပိုင်ဆိုင်မှုအတွက်အခြေတင်ဖြစ်နေတာတွေကိုဆွေးနွေးနေကြပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းသူပိုင်ကိုပိုင်အငင်းပွားနေတဲ့ကိစ္စကိုဖြည့်ရှင်းရေးသဘောတူညီချက်တရားရရှိဖို့မတိကျသေးပေမဲ့လည်းအခြေတင်ပြောဆိုနေတဲ့နိုင်ငံတွေအကြားမှာဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားဖို့အရေးကြီးတယ်လို့အသင်းဝင်နိုင်ငံသားရေးဝန်ကြီးတွေကပြောခဲ့ကြပါတယ
်။တရင်ချင်းချုပ်ကိုကိုစောဝင်းလိုက်ကြေညာပေးခဲ့တာပါ။ဒီမနက်စီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအင်ဂျင်နီယာကတော့တီယန်ဝမ်ဖြစ်ပါတယ်။ကျမကတော့ခင်ပြူထွေးပါရှင်။View American တိုင်ရဲ့မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ24 32 40နဲ့လိုင်းလက်မီတာ190ရူကနေအသံလွှင့်ပေးကြတာပါသောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေရှင် View ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.